အင်ဒိုနီးရှားနိုင်ငံအာချေခရိုင်မှာဗုဒ္ဓဟူးနေ့ကအင်အားပြင်းငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်အပြည့်စည်းပုံတွေကြားပိတ်မိနေနိုင်တဲ့သူတွေကိုကူညီကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။ငလျင်ကြောက်ထိခိုက်ဒဏ်ရာရသူတွေအိုးအိမ်ဆုံးရှုံးခဲ့ရသူတွေကိုလည်းဒေသဆိုင်ရာတာဝန်ရှိသူတွေကစေဝါကုသပေးပြီးတခြားလိုအပ်တဲ့အကူအညီတွေပေးနေပါတယ်။ပြင်အား 6.5 ရှိတဲ့မြေငလျင်ကြောက်လူ100လောက်သေဆုံးခဲ့ရတယ်လို့600ကျော်ထိခိုက်ဒဏ်ရာရပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းကဆူမတ်ရာကျွန်းမြောက်ဖက်အစွန်မှာဒီငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးငလျင်တန်းအစိုးဆုံးခံခဲ့ရတဲ့ပီတာဂျာယာခရိုင်မှာအဆောက်အုံတွေဒါဇင်နဲ့ချီပြိုကျပျက်စီးခဲ့ပါတယ်။ဗလီရီနဲ့ယာယီခလုံးရဲ့စခန်းတွေမှာလူတွေထောက်နဲ့ချီညအိတ်ခိုးနှားခဲ့ရတယ်လို့အမိုးအကာမရှိအပြင်မှာဒီအတိုင်းနေကြရသူတွေလည်းရှိနေပါတယ်။လောလောဆယ်အချေးပြည်နယ်မှာသတင်းနှစ်ပတ်ကြာရေးပေါ်အခြေအနေအစိုးရကကြေညာထားပါတယ်။ငလျင်တန်းတင်ဒုက္ခသည်တွေအတွက်ဆောင်းတွေတကူရတန်ရှင်းဆိုင်ရာပစ္စည်းတွေတပ်ပေါ်လင်စားတွေကိုအင်ဒိုနီးရှားချက်ချင်းနီအဖွဲ့ကလိုက်လံဝင်းငှပေးနေပြီးဒဏ်ရာရသူတွေအတွက်သွေးအလှူကန်နေပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာငလျင်ကျောပေါ်မှာရှိတဲ့နိုင်ငံတစ်ခုဖြစ်ပြီး2004ခုနှစ်ကဆူမတရာကျွန်းမှာလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်အင်ဒိုနီးရှားနဲ့ဒေသရင်းနိုင်ငံတွေမှာဆူနာမီရေလိုင်းကြီးတွေတက်ခဲ့ရာကလူပေါင်း 23,000 သေဆုံးခဲ့ရပါတယ်ရှင်။